ရခိုင်ပြည်နယ်မှာမြမတပ်မတော်ကဖမ်းဆီးစစ်ဆေးနေစဉ်တည်ဆုံသွားတဲ့ရခိုင်တိုင်းရင်းသားအရပ်သားပြည်သူတွေအမှုကိုလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တရက်ဖွဲ့စည်းစစ်ဆေးပေးဖို့နဲ့အပြစ်ရှိသူတွေကိုဖော်ထုတ်ရေးယူပေးဖို့ရခိုင်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဝါရှင်တန်မြန်မာတိုင်ယုံရှိမှစန္ဒပြတောင်းဆိုခဲ့ကြပါတယ်မြန်မာအစိုးရအနေနဲ့ရခိုင်ပြည်နယ်အရေးကိုအလေးထားဆောင်ရွက်နေတယ်လို့မြန်မာတမ်မတ်ကြီးကတုံ့ပြန်ပါတယ်ဆက်သွယ်မိန့်များထားတဲ့ကိုညာဝင်းအောင်ကပြောပြပါပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်လက်ကရွာနဲ့ရသေးရောင်မြို့နယ်ကျောက်တန်းရွာတွေမှာမြမစစ်တပ်ကဖမ်းဆီးစစ်ဆေးနေစဉ်ရခိုင်တိုင်းရင်းသားအရပ်သားပြည်သူ၉ဦးတည်ဆုံသွားမှုဟာစစ်တပ်ကဥပဒေမဲ့တတ်ဖြတ်ခြင်းသာဖြစ်တယ်ဆိုပြီးအမေရိကန်ပြည်ထောင်စုမှာရှိတဲ့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဆွဆွဲပြောဆိုလိုက်တာပါ။ဒါကြောင့်တည်ဆုံသွားသူတွေအမှုကိုလွတ်လပ်တဲ့ကော်မရှင်တရားဖွဲ့စည်းစစ်ဆေးပေးဖို့နဲ့အဲ့ဒီတည်ဆုံမှုအတွက်အပြစ်ရှိသူတွေကိုအရေးယူပေးဖို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကမေလ23ရက်နေ့လယ်ပိုင်းဝါရှင်တန်ဒီစီမြန်မာတိုင်ယုံရှိသနပြတောင်းဆိုလိုက်ကြပါတယ်
။ဘာမစ်အာမီဘာမစ်အာမီ
ကျွန်တော်တို့ရဲ့နံပါတ်1တောင်းဆိုချက်ကတော့ရခိုင်ပြည်နယ်မှာအရသားတွေကိုမြန်မာစစ်တပ်ကနေပြီးတော့တတ်ပြတ်နေတာကိုဆက်ချင်းပြပေးဖို့ပါ။နောက်ပြီးတော့အရသားတွေကိုဖမ်းဆီးတာတွေဖမ်းဆီးနေတာတွေရှိရပါတော့။အဲ့ဒီကိစ္စတွေကိုလည်းချင်းချင်းမကြည့်ဆက်ချင်းပြပေးဖို့ပါ။နောက်တစ်ခုကဒီမှာစစ်တပ်ကတတ်လိုက်တော့တည်သွားတဲ့အဲ့ဒီရဲသားရဲ့အတွက်လည်းတရားစီရင်ပေးဖို့ဒီပြည်ရှိတဲ့လူတွေကိုအပြစ်ပေးဖို့မြန်မာအစိုးရမပါတဲ့မြန်မာစစ်တပ်မပါဘဲနဲ့နိုင်ငံတကာအဖွဲ့အစည်းကနေပြီးတော့စုံစမ်းစစ်ဆေးမှုမျိုးတွေပြုလုပ်ပေးဖို့အဲ့ဒီဟာတွေကိုတောင်းဆိုထားတာဖြစ်ပါတယ်။နှစ်နှစ်ကြိမ်မဟုတ်တဲ့အရသားပြေကိုရွာထဲမှာဝင်ပြီးဖမ်းတယ်။အဲ့ဒီဟာဘယ်နည်းနဲ့မှလက်ခံနိုင်ကြအောင်ရှိဘူး။ဘယ်နိုင်ငံရဲ့တရားဥပဒေဒီနိုင်ငံကဥပဒေနဲ့မကန့်ညီဘူးလို့ကျွန်တော်တို့လုံးဝအခံယူပါရယ်။ဒါအလုံးမာရပေါ့နော်။လူတတ်မှုမြောက်တယ်လို့ပဲလုံးဝယူဆပါရယ်
။အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုဥက္ကဋ္ဌဦးသိန်းထွန်းစံပြောသွားတာပါ။သူတို့ရဲ့တောင်းဆိုချက်တွေကိုမြန်မာတန်ရုံထံပေးဖို့သွားမယ်လို့ပြောပါရယ်။အခုလိုဆန္ဒပြတောင်းဆိုမှုနဲ့ပတ်သက်လို့ဝါရှင်တန်ဒီစီမြန်မာတန်အမတ်ကြီးဦးအောင်နင်းပြောတာကတော
့ရခိုင်ပြည်နယ်ကဆိုလို့ရှိရင်ကျွန်တော်တို့ပြည်ထောင်စုရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ရခိုင်ပြည်တည်ငြိမ်အင်ဂျင်ရေးအတွက်ကိုကျွန်တော်တို့အစိုးရဘလောက်ရေးထားနေလဲဆိုတဲ့ဟာကိုလည်းအများကိုအသိပေးပြီးဖြစ်ပါတယ်။အဲဒါကြောင့်မို့လဲရခိုင်ပြည်နယ်ဒီနေ့အေဂျင်ဘုံအတွက်အစွမ်းကုန်ဆောင်ရွက်နေတယ်ဆိုတဲ့ဟာလေးကိုကျွန်တော်ပြောပြရစီ
။ဒါအပြင်ရခိုင်ဒေသတွင်းတပ်ဖွဲ့တွေကြောင့်တင်းရှောင်နေရတဲ့စစ်ပြေးဒုက္ခသည်တွေကိုအကူအညီပေးရေးကိစ္စမှာဟန်တားနေတာတွေကိုဖယ်ရှားခွင့်ပြုပေးဖို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကတောင်းဆိုကြောင်းဦးသိန်းထွန်းစံကပြောပါတယ
်။စစ်ပြေးဒုက္ခသည်သုံးသောင်းခွဲကျော်ကိုဒီမှာအစိုးရကိုယ်တိုင်စောင့်ရှောက်ပေးဖို့ပြီးတော့ကိုကြီးစောင့်ရှောက်ပေးနေတဲ့အဖွဲ့အစည်းတွေစောင့်ရှောက်ရှင်တဲ့အရသာဒီပြည်တွင်းပြည်ပအဖွဲ့အစည်းအားလုံးကိုလှုပ်ဆောင်ဝင်ပေးဖို့အဲ့ဒီဟာတွေတောင်းဆိုထားတာဖြစ်ပါတယ်
။အဲ့လိုအဟံတားတွေဟာလုံခြုံရေးလိုအပ်ချက်ကြောင့်လှုပ်ဆောင်ခြင်းမျိုးသာဖြစ်နိုင်ကြောင်းတာမကြီးဦးအောင်လင်းကရှင်းပြပါတယ
်။ရေပင်ရှင်တွေကိုကျွန်တော်အတိအကျကျွန်တော်မသိပါဘူး။ဒါပေမဲ့ကျွန်တော်ပြောပြလို့ရတဲ့ဟာကတော့ဒီမြန်မာနိုင်ငံရဲ့ပြည်တွင်းရှင်တွေကိုနိုင်ငံတော်ရဲ့အစိုးရအတည်ဆုံးဖြစ်ပါတယ်။ဆုံးရုံရေးရှင်တွေကိုအခြေခံပြီးတော့ပဲဒီလူမျိုးရေးဖွဲ့စည်းတရားနေပြီးတော့သွားမယ်ဆိုတဲ့ဟာတွေကိုကန့်သက်ထားတာလို့ပဲကျွန်တော်ယူဆပါတယ
်။အေးရခိုင်လက်နက်ကိုင်တပ်နဲ့ဆက်နွယ်တယ်ဆိုပြီးပြီးကြတဲ့ AP လာတဲ့မှာလက်ကရော်သား29ဦးကိုမြမတက်မတော်ကဖမ်းဆီးထားခြင်းရွာသား3ဦးတေဆုံသွားရတယ်လို့ကြောက်တိုင်းရွာမှာလည်းလူ280နီးပါးဖမ်းဆီးစစ်ဆေးနေစဉ်စစ်တပ်ရဲ့ပြစ်ခတ်မှုကြောင့်မေလ2ရက်နေ့က6ဦးတေဆုံပြီးလူတချို့ဒဏ်ရာရသွားပါတယ်။အဲ့လိုတည်ဆုံသူ၉ဦးအတွက်ဝါရှင်တန်မြို့မှာတန်ယုံရှိမှာအခေါင်း၉ခုပြင်ပြီးမြစ်တာပို့အမျှဝေခဲ့ကြပါတယ်။တန်ယုံရှိဆန္ဒပြပွဲမှာတော့ရခိုင်တိုင်းသားအများစုနဲ့ကရင်ချင်းကချင်တိုင်းသားတွေပါစုစုပေါင်း80နီးပါးလာရောက်ကြပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါရှင်။